ဒါကြားနေကြပုံမြင်နေပဲလားမဟုတ်ပါဘူးဒါအမေမပြောပြခဲ့တဲ့ပုံမြင်နေပ
ါ Influenza Virus Part 2ကိုဆက်လက်နားဆင်ပေးပါရေချိုးကဘလို့လဲတာကျွန်တော်ရေချိုးကမ်းမကိုလမ်းမေးလိုက်တယ်ရေရည်နဲ့စောင့်နေတဲ့အတန်ကိုတော့ကြားနေရတော့မှာပဲရေချိုးကမ်းပြေးတော့မယ်ဖူဖေးသူပြန်ပြေးပါတယ်ရေကိုပြေးကြီးထဲဖို့မလိုဘူးလေတာသူကငယ်သေးတော့ရေရဲ့တန်ဖိုးရေကိုဘလို့ချွေတာသုံးရမလဲဆိုတာလေသူနားမလဲသေးဘူးလေဟုတ်ကဲ့ပါဖူဖေးသူပြန်ပြေးရင်းနဲ့ရေပုံပန်ကိုပိတ်လိုက်ပါတယ်သူ့အမေလိုတခုံးမကြံပြန်ပြောတာလွယ်သူကလိမ်မာတဲ့ကလေးတစ်ယောက်ပါကျွန်တော်မင်းမဒီစပြီးနေမကောင်းဖြစ်တဲ့အချိန်ကိုမနေ့တနေ့ရလို့ပါပဲပြန်မှတ်မိနေပါတယ်အဲ့တုန်းကသတင်းတွေကနေဒီဖလူးကြောင့်ပြည်သူတွေကိုအိမ်ထဲမှာပဲနေဖို့ရေးဖို့သတိပေးချက်တွေစထုတ်ပြီးတပတ်လောက်အတွင်းမှာပေါ့သတင်းတွေကတောက်လျှောက်ကြေညာနေတာနောက်ထပ်ကြေညာချက်အသစ်မထွက်မချင်းမိမိအိမ်တွင်းမှာသာနေဖို့24နာရီအပြင်မထွက်အမိန့်ထုတ်ထားပြီးမလိုက်နိုင်အရေးယူပြစ်ဒဏ်ချမှတ်သွားမယ်ဆိုတာတွေသေစင်နိုင်တဲ့ devolution flu ရောဂါပြန့်နှံ့နေပြီးကာကွယ်ဆေးနဲ့ကုသဆေးတွေအချိန်မီမထုတ်ဝင်နိုင်မချင်းအားလုံးမှာအန္တရာယ်ရှိကြောင်းတွေထုတ်ပြန်ကြေညာနေတဲ့အချိန်ပေါ့တားလိမ်မာကတော့ကျောင်းတွေပိတ်တယ်ဆိုပြီးပြောနေရှာလေကျွန်တော်ရဲ့လုပ်ငန်းသဘာဝအရကျွန်တော်ကတော့သိနေပါပြီဒီယောဂါကိုတော်တော်လေးပြင်းပြင်းထန်ထန်ကာကွယ်နေရပြီလူတွေကြားမှာအထိတ်တလန့်တအားမဖြစ်အောင်သာသတိထားပြီးသတင်းတွေကိုထုတ်ပြန်ကြေညာနေရဆိုတာပေါ့ကျွန်တော်သိတယ်လို့မေမဒီတဲသိနေပါတယ်ကျွန်တော်ဖွင့်ပြောစရာမလိုပေမဲ့ကျွန်တော်မျက်လုံးကစိုးရင်စိတ်တွေနဲ့အခြေအနေတွေပေါ့သူကောင်းကောင်းရိပ်မိနေပါတယ်တည့်ရဲ့ကျွန်တော်လဲရုံးအလုပ်တွေကိုအင်းကနေပဲကွန်ပျူတာတစ်လုံးနဲ့လုပ်နေအချိန်အင်းရောက်တဲ့ခါနေပြီးတော့ဝုန်းဆွေအတန်းတစ်ခုကြားရတယ်။ကြားလိုက်ရတဲ့အတန်းကစမ်းမြင်ဖို့ပစ္စည်းတုပ်တစ်ခုပြုတ်ကျတယ်လို့မျိုးကျွန်တော်ဘာတန်လဲဆိုတာသိကြအောင်သွားကြည့်တော့မင်းမဒီသူမြေကြီးပေါ်မှာလဲနေတယ်။ပြီးတော့ကမ်းပေါ်တင်နေတဲ့ငါးတကောင်လိုပဲထွန်းထွန်းလှုပ်ပြီးတော့ဆန့်ငင်ဆန့်ငင်ဖြစ်နေတာကိုကျွန်တော်အလန့်ကြားတွေ့လိုက်ရတယ်။ဒါလိမ့်မှာအဲ့အချိန်တစ်ဖက်မှာကာတွန်းကြည့်နေတဲ့အချိန်ဆိုတော့သူ့အမေအခုလိုဖြစ်နေအောင်သူမမြင်လိုက်ပါဘူး။တော်သေးတာပေါ့မင်းနေငယ်ငြိမ်သွားတော့သူ့ကိုတက်တောင်းတသက်ဖြစ်မဲ့အနေထားလေးမှာထားပြီးတော့အရေးပေါ်ကောက်အမြန်ဖုံးဆက်ခေါ်ပါတယ်အားလုံးသိတဲ့အချိန်ချက်ချင်းတော့ပဲရောက်လာပါမယ်အဲ့ချိန်မင်းကအသက်ကိုမနှဲရှူနေရပါတယ်နောက်နိုင်ဝက်လောက်နေတော့ဆရာဝန်အဖွဲ့တစ်ဖွဲ့သူတို့အကုန်လုံးခနာကိုတစ်ခုလုံးလုံနဲ့ကာကွယ်ရေးဝတ်စုံအဖြစ်နဲ့ရောက်လာကြပါတယ်ကျွန်တော်ကလည်းဘာမှမပြောမဆိုဇွတ်ကျော်ဝင်သွားပြီးမေရှိနေနေရာကိုတန်းဝင်သွားကြတယ်သူတို့မင်းကိုလူနာထန်းစင်ပေါ်တင်တယ်ပြီးတော့ပလတ်စတစ်အလုံးပိတ်အိတ်လိုမျိုးဟာတွေကိုထည့်လိုက်တယ်အထဲကိုတော့လေလုံအောင်ပေးထားသလိုပါပဲတမိနစ်လောက်အတွင်းမှာပဲမင်းကိုအဲ့ဒီပလတ်စတစ်တစ်တာလိုဟာတွေထည့်တွန်းလဲပေါ်တင်ပြီးအိမ်ရှိမှာစောင့်နေတဲ့ ambulance ကိုတန်းခေါ်သွားကြပါတယ်နေကြစမ်းမအောင်မင်းတို့ကဘယ်ခေါ်သွားမှာတော့ကျွန်တော်လဲစိတ်ပူနေတော့ထအော်ပြီးမေးလိုက်မိတယ်မင်းကိုကားပေါ်တည်တည်ချာတင်ပြီးတဲ့အခါမှာတော့ ambulance စကားကိုပိတ်ပြီးအချိန်နဲ့မောင်းထွက်သွားပါတယ်အဲ့နေရာကိုနောက်ထပ် ambulance တစ်စီးထပ်ရောက်လာပါတယ်
စိတ်မပူပါနဲ့
နောက်ထပ်ရောက်လာတဲ့ ambulance ဘောကဆရာဝန်ကကျွန်တော်ကိုပြောပါတယ
်ခင်ဗျားလေးလိုက်ခဲ့ရမှာပ
ါမင်းနဲ့ကျွန်တော်နဲ့အခန်းတစ်ခန်းထဲမှာအတူတူရှိနေခဲ့တာအဲ့နေရာနောက်ဆုံးပါပဲကံကောင်းတယ်လို့တော့ပြောပါတယ်အဲ့ဒါဆရာဝန်ကပြောတာပါကျွန်တော်ကတော့ကံကောင်းတယ်လို့မခံစားရပါမင်းမဒီပဲယောဂကူးစက်ခံရပြီကျွန်တော်မှတော့ကူးစက်ခံရခြင်းမရှိပါဘူးလေဒီ flu ရဲ့သဘောတရားအရကူးစက်ခံရတဲ့အချိန်ချက်ချင်းမျိုးပွားပြန့်နှံ့ပြီးအုံနောက်ရောင်ရမ်းပျက်စီးခြင်းကိုဖြစ်ပေါ်စေပါတယ်။အဲ့ဒီကြောင့်မေမြေကြီးပေါ်မှာလူးလိမ့်နေရတယ်ဖြစ်ခဲ့တာပေါ့။နောက်ထပ်ရက်နှင်းငယ်လောက်ထိကျွန်တော်သူ့ကိုသူ့ရဲ့ quarantine ward ထဲမှာထားရပါတယ်။အထဲကိုမြင်ရတဲ့အပေါက်ကလေးကနေပဲဒီတိုင်းဘာမှမတတ်နိုင်ပဲထိုင်ကြည့်နေခဲ့ရပါတယ်။ဆိုတာ quarantine ward ထဲမှာသူတယောက်တည်းမဟုတ်ပဲကြာကူးစက်ခံထားရသူတွေနဲ့တူတူနေနေရတာပါပဲတကယ်လို့သူမယောဂသက်သာလာရင်တော့တခြားကူးစက်ခံထားရသူတွေစီကနေပြီးတော့ပြန်ကူးစက်နိုင်ပါတယ်ဒီလိုတူတူထားထားတာကြီးကအတိတ်ပဲလုံးဝမရှိပါဘူးကျွန်တော်မမတ်ရရန်ပြောရရင်တော့အဲ့နေရာကြီးကဆေးကုတဲ့နေရာမဟုတ်တော့ပါဘူးတေကန်ကြီးလူတွေစုထားတဲ့နေရာကြီးလို့ပါပဲအဲ့ထက်ကလူတွေတယောက်ပြီးတယောက်အနှင်းနဲ့မြန်တေကြရတော့မှာပါဆေးကုသမှုခံယူနေရဆိုတာတကယ်တော့ဟန်ပြသက်သက်မြတာပါကျွန်တော်မျက်လုံးမှာငိုစရာမျက်ရည်မရှိတော့အောင်ထိကျွန်တော်ငိုခဲ့ရပါတယ်ကျွန်တော်ရဲ့ချစ်လာစွာသောကျွန်တော်ရဲ့ဘဝဖြစ်သောမင်းကျွန်တော်ထားခဲ့ပါပြီသူမရှိတော့ပါဘူး ဒီဖလူးယောဂါနဲ့သူကွယ်လွန်သွားခဲ့ပါပြီ။ကျွန်တော်ဆေးရုံကပြန်လာပြီးတားလိမ်မအောင်မိရဲ့မိဘတွေအိမ်ကနေပြီးတော့သွားပြန်ခေါ်ဖို့ကားမောင်းပြီးပြန်လာခဲ့ပါတယ်။ကျွန်တော်တလန်းလုံးစဉ်းစားနေခဲ့တာတော့ကျွန်တော်တို့ရဲ့တနာစရာတားလိမ်မလေးကိုဘယ်လိုပြောရမှာလဲ။ကျွန်တော်စဉ်းစားလို့မရခဲ့ပါဘူး။ကျွန်တော်နှစ်ယောက်လုံးဆေးရုံသွားခဲ့ကနေကျွန်တော်ပြောခဲ့တာကဖေဖေနဲ့မေမေကအရေးကြီးခရီးသွားကြရရှိတယ်။ဖူဖူဘဝနဲ့နေဖေဖေနဲ့မေမေတူတူပြန်လာခဲ့မယ်လို့ကျွန်တော်ပြောခဲ့တာကျွန်တော်သူတို့အိမ်ရှိရောက်တော့တကားဝမှာမြင်ော်နေတဲ့တားလိမ်မလေးကိုတွေ့ရတယ်ကျွန်တော်စင်းပြီးတားကိုနှုတ်ဆက်လိုက်ပါတယ်သူမေးလိုက်တဲ့မေးခွန်းကြမှာကျွန်တော်ငြိမ်သက်ပြီးဘာမှကိုပြန်ပြေးနိုင်စမ်းမရှိတော့ပါဘူးဖေဖေမေမေရောသူ့မေရဲ့မျက်လုံးနဲ့အရန်တူတဲ့တားရဲ့မျက်လုံးလေးကိုကြည့်ရင်ကျွန်တော်မျက်ရည်ဝဲတက်လာခဲ့ပါတယ်ကျွန်တော်ရဲ့ပါးစပ်ကမဖြေပေမဲ့ตาตีနေသလိုပါပဲကျွန်တော်ตาဟုတ်ဖတ်ရင်နောက်တစ်ချိန်ငုံမိပါတော့တယ်မိမိပါတွေလည်းထွက်လာပြီးကျွန်တော်ตาဖတ်နေကိုနှစ်တဲ့ရင်သူတို့လည်းငိုချွေးကြရပါတယ်အဲ့နေ့ကတော့မိသားစုလိုက်ခြေခွဲဝမ်းထဲဆောင်ငိုချွေးခဲ့ရတဲ့နေ့တစ်နေ့ပါပဲအဲ့ချိန်တကားပဲနေတဲ့အတန်းကြောင့်ကျွန်တော်ရဲ့တတိယဆွေးမြေ့နေမှုတွေပျောက်သွားပါတယ်ကျွန်တော်လည်းတကားရှိရဲ့ဘက်သွားနေတဲ့အချိန်တကားပဲကိုစိတ်မရှိသလိုဇက်တိုက်ဆက်နေနေပါတယ်လာပါပြီဟာလာပါပြီကျွန်တော်လှမ်းအောင်ပြောလိုက်ပါတကားစီရောက်တော့ဘယ်သူလဲချောင်းကြည့်လို့ရတဲ့အပေါက်ကလေးကနေကျွန်တော်လှမ်းကြည့်လိုက်တော့ကာကွယ်ရေးဝတ်စုံပြေးဝတ်ထားတဲ့ကျမ်းမာရေးဝန်ထမ်းတို့ကိုတွေ့ရတယ်သူကခေါင်းစုပ်အောက်ကမျက်နှာချွေးတွေပြန်နေပြီးတခုခုစိုးရင်ပူပန်ပြီးပြာရခတ်နေတဲ့ရုပ်နဲ့သူ့ရဲ့စကားပြောဆက်ကနေတစ်ဖက်ကိုနှိပ်ပြီးစကားပြောနေတယ်လို့စကားပြောဆက်တန်ဆူဆူညံ့ညံ့နေတယ်ကျွန်တော်ကြားနေရပါတယ်ဘာကိစ္စရှိလို့ပါလဲ
ကျွန်တော်တို့ဒီအောက်ပိုင်းထက်တွေမှာယောဂပြန့်နှံ့မှုထပ်ပြီးဖြစ်ပေါ်နေလို့ပ
ါဒီစကားကိုကျွန်တော်ကြားတဲ့အချိန်မှာတင်းမောကြီးတစီကြောက်ဆောင်ဝင်တိုက်လိုက်တယ်လို့ပဲကျွန်တော်တော်တော်လေးတုန်လှုပ်သွားမိတယ်
။ဟာဒုက္ခပဲဘလောက်လောက်ထိတွေ့မှုတွေရှိနေပြီလဲ
ကျွန်တော်လန့်ပြီးမေးမိတယ်
ကျွန်တော်တို့အခုအဲ့ဒါကိုဆောင်ရွက်နေပါတယ်ဘလောက်ထိတွေ့တာလဲဘလောက်ထိန်းသိမ်းနိုင်မလဲဆိုတာစူးစမ်းဆောင်ရွက်နေပါတယ်ဒီအခန်းမှာရောစသရရအဆင်ပြေပါသလားယောဂလက္ခဏာပြတာမျိုးရှိပါသလား
ဟုတ်ကဲ့ကျွန်တော်တို့အဆင်ပြေပါတယ်ထူးခြားတဲ့သတင်းတွေရှိရင်ကျွန်တော်တို
့အဲ့ဘာတန်းလဲ
အဲ့ချိန်မှာထပ်ပြီးချောင်းစိုးတန်တွေထွက်လာပါတယ်စူးစူးဝါးဝါးအသက်ရှူချက်တလို့ဒလဆက်ချောင်းစိုးနေတဲ့တန်တွေထွက်လာပါတယ်တားလိမ်မှာရေချိုးကန်းထဲမှာအသက်ရှူချက်လို့ချောင်းစိုးနေတာပ
ါဟာသူ့ရဲ့အသက်ရှူချက
်ကျွန်တော်ရုတ်တရက်တတိယသွားတယ
်အိမ်ထဲမှာယောဂရှိနေတဲ့သူရှိရထင်တယ
်ငါသားမှာအက်စမာရှိရကွာရင်ကျက်ယောဂရှိရဒီယောဂကြောင့်မဟုတ်ဘာမှမဆိုင်ဘူး
ကျွန်တော်လည်းဒေါသနဲ့ပြန်អော်ပြီးတော့တားရဲ့အသက်ရှူဆက်ကိုပြေးရှာပါတယ်ကျွန်တော်ထွက်သွားတော့မှတကားကမှကြံနေတဲ့ကျမ်းမာရေးဝင်တဲ့စကားပြောဆက်ကနေသူ့အထက်ရာရှိကိုသတင်းပို့နေတဲ့ကြားရပါတယ
်တန်တရားလူနာတွေ့နေပါပြီဆရာ
တစ်ဖက်ကပြန်ပြောတာ
နောက်ဆုံးကာဝေးနီကိုတောင်းပြီးရှင်းလင်းပ
ါဒီတန်းကိုကျွန်တော်တဲ့တဲ့လေးကြားလိုက်ရပါတယ်တဲ့တဲ့ကြားရဲ့ဆိုပေမဲ့ဒီစကားကသူတို့ဗာဆက်လုပ်တော့မယ်ဆိုတဲ့အဓိပ္ပာယ်ကိုကျွန်တော်သိနေပြီးပါပြီကျွန်တော်တားလိုက်မှရဲ့အိမ်ခန်းထဲပြေးသူ့ရဲ့အသက်ရှူဆက်ကိုအိမ်ရာဘေးကအန်ဆွဲထဲမှာရှာတွေ့တာနဲ့ရေချိုးခန်းနဲ့အမြန်သွားပေးလိုက်ပါတယ်သူအသက်ရှူဆက်ကို၄-၅ချက်ရှူသွင်းပြီးတဲ့အချိန်မှာတော့ချောင်းဆုံးနေရတယ်နည်းနည်းရက်သွားပါတယ်အဲ့ဒီအချိန်မှာပဲအပြင်မှာအော်ဝါဆွဲတဲ့အကြဲကြီးထွက်လာပါတယ်မဖြစ်တာလေဖေဖေဒါကကြောက်လန့်နေကြမေးပါတယ်ဘာမှမဖြစ်ဘူးနော်ဒါဘာမှမဖြစ်ဘူးကျွန်တော်တုံလုံးနေတဲ့အတန်းနဲ့ပဲဒါကိုအားပေးနေမိတယ်သူရေချိုးခန်းထဲကနေထားဖို့လို့တော့ကျွန်တော်သူ့ကိုတားထားလိုက်တယ
်ဖေပြောမယ်တရားနာတော့ဖေဖေနောင်လို့ပြောတာနဲ့ตาอัตตกูตวายิชูပြီးရင်အသက်ကိုအောင့်တာโอเคလားကျွန်တော်စိတ်ထဲကနေစက္ကန့်နေရည်နေမိပါတယ်အသက်ကိုဝါနိုင်တယ်များဝါအောင်ရှူထားတော့ဒ
ါသူကျွန်တော်ကိုခေါင်းတစ်စက်စက်ညှိမ့်ပြပါတယ်15စက္ကန့်ပြီးပြီဘာတွေဖြစ်နေရလဲသူထပ်မေးရဲ17စက္ကန့်ပြီးပြီမေမေရှိရနေရတော့တော့မယ်ဒါရေကျွန်တော်မျက်လုံးမှာမျက်ရည်နဲ့အတူตาကိုပြန်ဖြေလိုက်တယ်ตาကိုပြီးပြီရောမေမေရောအရန်ချစ်တယ်နော်ဖေဖေနဲ့မေမေနှစ်ယောက်လုံးတားကိုအရန်ချစ်တယ်ဆိုတာဘယ်တော့မှမမေ့ပါနဲ့နော်တာ
30စက္ကန့်နောက်အသက်ကိုဝါအောင်ရှူပြီးတော့မျက်စိမိတ်ထား
တားလိမ်မှာလဲသူတက်နေတဲ့လောက်အသက်ကိုရှူသွင်းလိုက်ပါတယ်ကျွန်တော်လဲသူ့ပခုံးကနေတွန်းပြီးရေချိုးကန်နဲ့တားကိုနှက်လိုက်ပါတယ်ဘာလို့မှမသိတော့အောင်ပြရာခတ်နေတဲ့အချိန်မှာအခုလိုလှုပ်လိုက်တာအကောင်းဆုံးကြံပဲလို့ကျွန်တော်တို့ထင်ပါတယ
် 0
ခန်းတွင်ပူခြင်းကအစမတမြင်မလာပါဘူး။တဲခန္ဓာထဲမှာနေလေကောင်းကောင်းအပူခြင်းလိုမျိုးပြင်းထန်လုံးလာပါတယ်။ တပြေးပြေးနဲ့လည်းပူပူပူလာပါတယ်ကျွန်တော်စူးစမ်းပြီးအသက်ရှင်နေပြီမဲ့ပူလုံးလုံးမေးမျောကျင်သလိုဖြစ်နေပါပြီဒါမဲ့ကျွန်တော်တင်းခံတာပါတယ်တားလိမ်မအောင်မထိခိုက်အောင်ကျွန်တော်ကာကွယ်ရမယ်ကျွန်တော်လက်ကအရေပြားတွေမီးလောင်သလိုလောင်လာပြီးတော့နေရဲဆုပ်ပြတ်လာတယ်တပြေးပြေးအရေပြားတွေဖြူဖွေးချောက်ကပ်လာပြီးတော့ပြာကျသလိုဖြစ်လာပါတယ်ကျွန်တော်မျက်လုံးတွေလည်းပူဆက်ပြီးဖွင့်လို့မရတော့ပါဘူးကျွန်တော်တကူလုံးမီးလောင်တိုက်သွင်းသလိုပူလောင်နေတဲ့ဝေဒနာလွဲပြီးတော့ကျန်တာကျွန်တော်ဘာမှမခံစားမိတော့ကျွန်တော်နောက်ဆုံးအချိန်မျက်လုံးကိုကြိုးစားပြီးဖွင့်ကြည့်လိုက်တယ်ကျွန်တော်ရဲ့အယိုးပေါ်တဲ့အထိလောင်ချမ်းနေတဲ့လက်တွေဝေဝါးဝါးနောက်ဆုံးတွေ့လိုက်ရပါတယ်ပြီးတော့ကျွန်တော်မျက်လုံးတွေပူလောင်စုပွက်ပြီးပေါက်ထွက်ကုန်ပါတယ်ပြင်းထန်လုံးလာတဲ့ဝေဒနာနဲ့အတူဒီအချိန်တော့ကျွန်တော်လုံးဝသတိမေ့မြောသွားခဲ့ပါတယ်နောက်ဆုံးတော့ကျွန်တော်အာရုံတစ်ခုလုံးအမှောင်တိတ်ဖုံးလန်းသွားခဲ့ပါတယ်ကျွန်တော်လုံနိုင်ခဲ့တာဒီလောက်ပါပဲသားလိမ်မှာအနေကင်းပါစေလို့ကျွန်တော်ဆုတောင်းပါတယ်။သူကလွယ်ပြီးတခြားရေးကြည့်တာကျွန်တော်မှဘာမှမရှိတော့ပါဘူ
း။တကြားနေကြပုံမြင်နေပဲလား။မဟုတ်ပါဘူး။အမေမပြောပြခဲ့တဲ့ပုံမြင်တယ်